အရင်အစိုးရပိုင်းရုပ်တံလှိုင်းတွေနေရာမှာအစားထိုးမဲ့ပုဂ္ဂလိကလုပ်ငန်းတွေအကြောင်းကိုတင်ဆက်ပေးကြပါမယ်။အရင်အစိုးရပိုင်းရုပ်တံကထုတ်လွှင့်နေရာလိုင်းနေရာတွေမှာပုဂ္ဂလိကရုပ်တံလိုင်းတွေနဲ့ပြောင်းလဲလွှင့်ထုတ်ဖို့အစိုးရပြုထားတဲ့လျှောက်လွှာ40တဲကနေပြီးတော့ပုဂ္ဂလိကလုပ်ငန်း5ခုကိုအစိုးရကရွေးချယ်လိုက်ပါပြီ။ပထမရွေးချယ်ထားတဲ့လုပ်ငန်း10ခုကနေနောက်ဆုံးအဆင့်5ခုကိုရွေးချယ်လိုက်တာပါ။လုပ်ကင်ခွင့်ရတဲ့ပုဂ္ဂလိကရုပ်တံလိုင်းတွေနေနဲ့ဘလောက်ထိလွတ်လွတ်လပ်လပ်လုပ်ကင်ခွင့်ရနိုင်မှာမလဲ။ဒီအကြောင်းကိုကိုရနိုင်ကဆက်သွယ်မေးမြန်းထားပါတယ်။
မြန်မာတန်နဲ့ရုပ်မြင်သံကြား MRTV ရဲ့ Free to Air Digital Channel ရုပ်တံလိုင်း5လိုင်းအတွက်ထုတ်လွှင့်ခွင့်ရတဲ့ကုမ္ပဏီအဖွဲ့အစည်း5ခုကိုပြည်ထောင်စုဝန်ကြီးဌာနကဒီကနေ့ကြေညာခဲ့ပါတယ်။ရုပ်တံလွှင့်လုပ်ငန်းလုပ်ကံခွင့်ရတဲ့ဒီကုမ္ပဏီ5ခုကတော့မြစည်းမားမီဒီယာကုမ္ပဏီ Young Investment Group ကောင်းမြန်မာအောင် Fortune International နဲ့ DBB Multimedia Group တို့ပဲဖြစ်ပါတယ်။ဒီပုဂ္ဂလိကရုပ်တံလိုင်းတွေအနေနဲ့ဘလောက်ထိသတင်းမီဒီယာလွတ်လပ်ခွင့်အပြည့်ရှိရှိလုံနိုင်မလဲဆိုတဲ့အပေါ်မှာမြန်မာ Quarterly Channel ရဲ့ပြည်ပဆက်သွယ်ရေးဒုတိယညင်ကြားရေးမှူးချုပ်ကိုနေထွန်းနိုင်ကအပြည့်အဝကိုအခုလိုပြောပါတယ
်ဘလောက်ထိလွတ်လပ်နိုင်မလဲဆိုတဲ့အခါမှာတော့နှစ်ပိုင်းရှိရပါတော့တစ်ခုကတော့ဒီရုပ်သံလိုင်းတို့ပိုင်ဆိုင်သူတွေရဲ့အာဘော်ပေါ့သူတို့ရဲ့ရည်ရွယ်ချက်ဘလောက်ထိအဒီတာအဖွဲ့ကိုလွတ်လပ်ခွင့်ပေးမလဲအဒီတာအဖွဲ့အောင်ဘလောက်ထိလုံနိုင်မလဲဆိုတာပေါ့ရုပ်သံကတော့လေရှိဒီပုံလေးကဒီမားတွေတော့ DVB အတွက် DVB ဒီ၄လိုင်းထဲမှာကြည့်မယ်ဆို DVB ကိုပဲစံပြလို့ပြောမှာပေါ့နော် DVB အတွက်မခက်ခဲနိုင်ပြီမဲ့လို့ကျန်တဲ့၄လိုင်းကတော့ဘယ်လိုဆက်လုပ်ကြအောင်လဲဆိုတော့ကျွန်တော်မသိသေးဘူးက
ြဒီကုမ္ပဏီတွေအနေနဲ့ရုပ်တံထုတ်လွှင့်ကအဖြစ်နဲ့တလကို7,200ပြန်ကြားရေးဝန်ကြီးဌာနကိုပေးသွင်းရမှာဖြစ်ပါတယ်ဒါပြင်တခြားကုန်ကြမ်းစည်းတွေလည်းရှိတာကြောင့်ဒီကုမ္ပဏီတွေဟာယင်းဤမြုံနံမှုလုပ်ဖို့အတွက်ငွေကြေးအမြောက်များလိုအပ်ပြီးစီးပွားရေးလုပ်ငန်းရှင်တထေးကြီးတွေရဲ့ပံ့ပိုးမှုကိုမိခိုနေရတယ်လို့လည်းကိုနေထွန်းနိုင်ကပြောပါတယ
်။ပုံကြီးကလည်းပါဆိုတက်နိုင်တဲ့တွေကနင်းနေပြ။အဲ့တော့မလွဲမတွေ့ဒီပတ်စံရှိတဲ့ပတ်စံရှိတာပြီးဖြစ်တဲ့တထေးကြီးတွေဒီကုမ္ပဏီတွေကိုမိခိုရမှာဖြစ်တဲ့အတွက်ကြောင့်မလို့အဲသူတို့ကလည်းဒီအစီအစဉ်ကြည့်ပဲဆိုရင်ကျွန်တော်တို့ Skynet ကိုပဲကြည့်ကြည့်အဲရှေ့မှာရှိသားခဲ့ပြီးတဲ့ Skynet ကိုပဲကြည့်ကြည့် MRTV ကိုပဲကြည့်ကြည့်ကျွန်တော်တို့ကဒါ Shark ဖြစ်တဲ့သတင်းတွေကအခုချိန်ထိတိတ်ပြီးတော့မှထိုးထွက်လာတာမျိုးတိတ်ပြီးရှိသေးတဲ့အခါကျတော့အားလုံးသတိထားလောက်ကြမှာပဲဆိုတော့အရင်ကြီးကြီးတဲ့လုပ်ငန်းဖြစ်တဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှသတိထားရမှာပေါ့နော်ဒီချိန်မှာပိုင်ရှင်ရဲ့ဩဇာလွှတ်မှုကမြန်မာပြည်မှာထုံးစံအတိုင်းပဲသူ့ကိုလွန်ဆန်လို့မရတဲ့အနေအထားမျိုးတွေကတော့ရှိလာလိမ့်မယ်ထင်တယ်ကျွန်တော်မြင်တာကတော့ Editorial ဘက်လွတ်လပ်ခွင့်ဆိုတာကတော့ဖြစ်ကြီးတမူထူးပြီးတော့မှခြုံထွက်လာမယ့်ပုံစံမျိုးတော့မရှိဘူးလို့တော့ကျွန်တော်မြင်ပါတ
ယ်။ဒါပြင်မီဒီယာအနေနဲ့လဝကြီးအုပ်မှုတွေပြပြောက်ပြီးတော့ဒန်းသူရှင်းပြနိုင်ဖို့အတွက်ဆိုတော့မီဒီယာဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်။အခုထုတ်လွှင့်ခွင့်ရသွားတဲ့ရုပ်သံလိုင်း၅လိုင်းတွေကမြစည်းမရုပ်သံလိုင်းမှာထုတ်လွှင့်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့မြစည်းမသတင်းဌာနရဲ့တာဝန်ရှိသူတို့ဖြစ်တဲ့ဦးစိုးမြင့်ကတော့အခုလိုပြောပါတယ်။
ကျွန်တော်တို့ဒီမြစည်းမရုပ်မြင်သံကြားလိုက်မှာတော့ဘာဒီပါလာမလဲဆိုတော့အမတ်တကတော့တည်င်းပေါ့နော်ဒီတွင်တည်င်းနိုင်ငံတကာတည်င်းဒေတာတိုင်းဒါဒေတာတွေရဲ့တည်င်းအဲ့ဒါပါမယ်ပြီးတော့ကျွန်တော်တို့ဒီဟိုဟာပေါ့ infotainment လို့ခေါ်တဲ့တည်င်းအချက်လက်နဲ့ချော်ပြေရေးကိုပေါင်းစပ်ပြီးတော့ထုတ်လုပ်တဲ့အစီအစဉ်တွေပေါ့အဲ့ဒါဒီပါပါမယ်အဲနောက်ပြီးတော့ဘာပါမလဲဆိုတော့ကျွန်တော်တို့ချော်ပြေရေးတက်တက်အစီအစဉ်တွေပါလာပါမယ်ခင်ဗျအဲ့တော့ဒီဟာတွေဟိုခြုံပြီးပြောမယ်ဆိုရင်တော့ mix channel ပေါ့နော်တင်းခုနကတင်းနဲ့ဖြော်ပြေးကြီးကိုပေါင်းစပ်ပြီးတော့ထုံးမဲ့အစီအစဉ်တွေပြီးတော့ဖြော်ပြေးကြီးတက်တဲ့အစီအစဉ်တွေအဲ့ဒါတွေအဆုံးပါပါမယ်ခင်ဗ
ျဒီရုပ်တံလိုင်းတွေအနေနဲ့ MRTV ရဲ့လက်ရှိရှိနေပြီးသားစနစ်ထဲကနေထုတ်လွှင့်ပြသသွားမှာဖြစ်ပါတယ် MRTV ကငွေရှိပြီးသားရုပ်တံလိုင်း14လိုင်းတွေကလိုင်း3လိုင်းကိုအစားထိုးပြီးတော့အတက်နှစ်လိုင်းနဲ့စုစုပေါင်း16လိုင်းပြသသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်ဆက်သွယ်မေးမြန်းထားတာပါ။